မြန်မာနိုင်ငံတွင်းကအပြစ်မဲ့ပြည်သူအများပြရဲ့အခြေအနေဟာစိုးရွားတဲ့ထက်စိုးရွားလာနေပြီးကြောင်းမဲ့ဖွယ်အခြေအနေဖြစ်နေကြောင်းမြန်မာလူခွင့်ရေးဆိုင်ရာကုလသမဂ္ဂထုတ်ကိုယ်စားလှယ်ကဗုဒ္ဓဟူးနေ့မှာလူခွင့်ရေးကောင်စီကိုတင်ပြပါတယ်လူပေါင်း 300,000 ရာရတဲ့အပြစ်မဲ့ပြည်သူအရေးအတွက်ကတည်တည်တတ်တူလာကြောင်းစစ်နေရိတ်ခပြဿနာရှိနေပြီးကလေးဘဝအဟာရမပြည့်ဝမှုလည်းတူလာကြောင်းအမျိုးသမီးတွေရဲ့စီးပွားရေးနဲ့လူမှုရေးပိုင်းတိုးတက်မှုတွေလည်းဆုံးရှုံးနေပြီးတသိန်း 300,000 ရာရှိကောင်စီကိုရန်ပုံငွေပံပိုးကုန်သွယ်ရေးလက်နက်တွေနောက်တရားဝင်မှုဖြစ်လာအောင်ပံပိုးနေကြတဲ့အဖွဲ့ဝင်နိုင်ငံတွေကြောင့်မြန်မာလူမှုခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်မစ္စတာအန်ဒရူးကပြောပါတယ်မြန်မာလူမှုကိုနှုတ်အားဖြင့်ပံပိုးကူညီပြီးပြောထားတဲ့အတိုင်းလက်တွေမပါတဲ့နိုင်ငံတွေကိုလည်းမြန်မာလူမှုကစိတ်ပြတ်တယ်လို့လည်းသူကပြောပါတယ်ကြီးထွားလာနေတဲ့မြန်မာပြည်သနာကို